နောက်ကိုရီးယားနျူကလ ியர் လက်နက်ဖက်ရှားရဲ့အတွက်အမေရိကန်ပါဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့ဒေယုရဲ့တန်နေတဲ့ချထားမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုလိုက်ပါတယ်။နောက်ကိုရီးယားရဲ့နျူကလ ியர் လက်နက်အစီအစဉ်ဟာကျွန်တော်တို့အားလုံးကိုချိန်ချောက်နေတဲ့လက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံတွင်စကားပြောကြားစဉ်ကာကွယ်ရေးဝန်ကြီးဂျင်းစမစ်စ်ကပြောဆိုခဲ့တာပါ။ဆက်ရှိတည်ငြိမ်မှုနည်းပြဟာခေကုံဆုံးသွားပြီဆိုတာကိုသမ္မတထရမ့်ကရှင်းရှင်းပြောဆိုထားပြီးအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်မြောက်ကိုရီးယားရဲ့ချင်းချောက်မှုဟာလက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်အမေရိကန်ကအမှတ်ယူထားတယ်လို့ဂျင်းစမစ်စ်ကပြောပါတယ်။ကိုရီးယားကျွမ်းကျင်နျူကလ ியர் လက်နက်ကင်းရှင်းရေးအတွက်ဆက်စံတမန်လှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့မူဝါဒဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ရဲ့မူဝါဒတစ်ခုဖြစ်တယ်လို့မက်ဒစ်ကချီးကျူးပြောဆိုသွားပါတယ်။ဒါပေမဲ့လည်းတောင်ကျောက်ပင်လယ်ရင်အတွင်းမှာရှိတဲ့ကျွမ်းတွေအပေါ်တရုတ်တို့ရဲ့စစ်ရေးချက်ခင်မှုနဲ့လူလောက်ကျွမ်းပြီးဆောင်နေတာတွေကိုတော့မက်ဒစ်ကတိတိတသားဝေဖန်ပြောဆိုခဲ့ပါတယ်။ပင်လယ်ရေကြောင်းဆိုင်ရာပိုင်နဲ့ချက်ထွင်မှုဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီသလိုစစ်ရေးပုံစံနဲ့လူလုံကျုံးတွေတည်ဆောက်နေတဲ့အတိုင်းအတာတွေကိုကျွန်တော်တို့ကန့်ကွက်ကြောင်းနဲ့ဒီလိုနိုင်ငံရေးအရတစ်ဖက်သားတန်းချက်စီရင်ပြောင်းလဲလှုပ်ဆောင်မှုတွေကိုကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ကြောင်းကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကပြောဆိုခဲ့ပါတယ်ရှင်။